မြန်မာစစ်ဆိုးရစစ်တပ်ထဲမှာကလေးစစ်သားတွေအများပြားဆင်းမှုထမ်းနေတဲ့အကြောင်းအသက်14နှစ်အရွယ်မှာတပ်သားအဖြစ်စုဆောင်းခံခဲ့ရပြီးတော့မကြသေးခင်ကမှဘင်္ဂလားဒေ့ရှ်နဲ့ဆက်ကိုထပ်ပြေးလွတ်မြောက်လာတဲ့ဆင်းမှုထမ်းတယောက်ကပြောပါတယ်လူ့အခွင့်အရေးချိုးဖောက်မှုနဲ့အထက်အရာရှိတွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေအောက်မှာအောက်ခြေစစ်သားတွေအများပြားတပ်ထဲမှာမှုထမ်းရတာကိုမပျော်ရွှင်ဘူးလို့လည်းသူကဆိုပါတယ်ကိုသိန်းထာယူကဆက်သွယ်မေးမြန်းထားရဲဆိုတော့ဆက်ပြီးတော့ပြောပြပေးပါခင်ဗ
ျဟုတ်ကဲ့ခင်ဗျအခုဘင်္ဂလားဒေ့ရှ်နိုင်ငံနေကြောက်ထပ်ပြေးလွတ်မြောက်လာတဲ့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ခမာယာ964မှာအမှုထမ်းခဲ့တဲ့စစ်သားရဲ့နာမည်ကကိုဇေယအောင်မသူကအခုအချိန်မှာအသက်16နှစ်ရှိပါပြီတပ်ထဲမှာ4နှစ်လောက်အမှုထမ်းပြီးမှအခုလိုဘင်္ဂလားဒေ့ရှ်နယ်ခြားနက်မြစ်ကိုဖြတ်ပြီးတော့ဘာကြောင့်ထွက်ပြေးလာရတာလဲလို့မေးကြည့်တော့ကိုဇေယအောင်ကအခုလိုပြောပါတယ
်လူတော့မလိုက်ညော်ဟိုကခိုင်းရယ်ခိုင်းမေးထိုးကြိတ်တယ်ဘယ်ဟိုပါဖုန်းကြီးကိစ္စတွေရောအားရတွေဟိုကကိုမျက်စိရှိကကြည့်လို့ပြောဘူးပြီးလို့ရှိရင်တော့တဲ့သူတို့ပြောလို့ရှိရင်လည်းကိုယ်ပဲအထူးကြိတ်ခံနေရတယ်။ဘယ်အကျင့်ကြီးအကြည့်ချအရှုပ်တွေထက်ထောင်နေဖို့အဲ့လိုလုပ်နေတယ်
။ကိုစီအောင်ကလွန်ခဲ့တဲ့၄နှစ်လောက်ကစစ်တွေတကြမ်းမှာတခြားလူငယ်တွေနဲ့အတူပျော်ပါနေတော့တပ်ကနေလာဖမ်းပြီးတော့သူတို့ကိုစစ်သားစုဆောင်ရေးကိုအပုတ်ခံခဲ့ရတာပါတဲ့။စစ်တပ်ထဲကိုရောက်ခဲ့ရတဲ့အကြောင်းတွေကိုအခုလိုပြန်ပြောပြပါတယ
်။ကိုယ်ကတော့တောင်းဖို့မြင်တော့တော့ရှိလေရှိတော့စစ်တွေမှာတကြမ်းကြတော့အဲ့မှာခေါ်သွားတာဒီလိုခေါ်ပါလို့ပါသွားတာပါတော့လင်းအားရှောက်ရောက်ပါသွားတာဟိုကအသက်လေပဲလောက်နေသေးရှိတယ်အဲ့မှာဗမာလေးတွေလည်းပါတယ်ပြီးလို့ရှိရင်ရခိုင်လူလည်းပါတယ်ခေါ်တော့ပြီးသူ့ဆောင်ရပါဟိုကတရက်နှစ်ရက်လောက်ထားတယ်ထားပြီးတော့ဒီကားထဲနဲ့ပင်နဲ့ညောက်ဖို့တယ
်တကြံမှာပြောနေတဲ့သူနဲ့73လင်းနေအရွယ်တခြားလူငယ်4 5 6ယောက်ကိုစစ်တပ်ကဖမ်းပြီးစစ်သားစုဆောင်ရေးမှာတရက်နှစ်ရက်ထားနောက်တော့မှတင်းနှန်းချောင်းကိုပို့လိုက်တာလို့ကိုစီအောင်ကပြောပါတယ်ဒီလိုစစ်တပ်တင်တန်းချောင်းကိုပို့လိုက်တဲ့အချိန်မှာမိသားစုကိုစစ်တပ်ထဲမှာရောက်နေတယ်ဆိုတာကိုအကြောင်းကြားခွင့်ရခဲ့ပါရဲ့လားလို့မေးကြည့်တော့
မလုပ်ပေဘူးဘယ်ဟိုကအဆက်သက်လုပ်မပေးဘူးတော်ဟိုကဒီသူတော်ရနေပြီးတင်တန်းချောင်းမှာနှစ်လလောက်ရောက်တဲ့အထိအချိန်ကြီးကိုအဆက်သက်မရတာမိသားတွေကဘူးသေးတော့ပါအခုတော့မရှိတော့ဘူးအခုအမေတွေကလည်းသုံးသွားပြီသုံးသွားတာတော့အသိမရဘူးအသေးလည်းမပေးဘူး
ဒီလိုတက်ထဲမှာအမှုထမ်းခဲ့တဲ့ကာလတွေအတွင်းဘလို့အလုတ်ကန်နေလုတ်ကန်ခဲ့ရသလဲအထက်အရာရှိတွေရဲ့ဆက်ဆံရေးကရောဘလို့ရှိပါသလဲလို့မေးကြည့်တော့
အလုတ်တွေကတော့အများကြီးပဲအမှအထက်အရာရှိကသူတို့ပစ္စည်းတွေကစားခံရတော့ကျွန်တော်တို့တွေကတစ်နေ့အစီအလုတ်ကမပြတ်ဘူးစစ်တိုက်ရတယ်ဘယင်ပြည်နယ်တက်ရတယ်ရှမ်းပြည်တက်ရတယ်မွန်ပြည်တက်ရတယ်ရိုက်တော့ပါညာတော့ရှိတာပေါ့ထိုးတာရိုက်ရတော့မတော်နိုင်လို့ချင်းထိုးချိတ်ကြလို့ရှိတာပေါ့အချုပ်ကတော့ကြားခဲ့ပြီအချင်းမရှိသေးတဲ့ကလာတို့ရခိုင်တို့တိုင်းသားတွေရှိတာအားတွေကဟိုကြသောစံတွေကောက်ကောက်ပြီးတော့ကျော်တို့ကဝင်ပြောတော့ကျော်တို့အထူးချိတ်ခံပြီးလို့ချင်းကျော်တို့ခေါင်းကိုတက်ပြီးကျော်တို့အချုပ်သေးကိုရောက်တယ
်မြန်မာစစ်တပ်ထဲမှာအမှုထမ်းနေတဲ့စစ်သားတွေကတခြားဝန်ထမ်းတွေနဲ့နှိုင်းစာရင်လက်ကရောအခွင့်ရေးတွေပို့ရတဲ့အတွက်စစ်သားတွေအနေနဲ့တခြားသူတွေနဲ့နှိုင်းစာရင်ပို့ပြီးတော့အဆင်မပြေဘူးလားလို့မေးကြည့်တဲ့အခါကိုစီအောင်ကတက်ထဲမှာအောက်ခြေရေဘော်တွေချာပေးတာတွေနဲ့မလောက်လို့ထွက်ပြေးကျင်နေတဲ့သူတွေအများအပြားရှိတယ်လို့ပြောပါတယ်
။နောက်ကျော်နဲ့လာတဲ့နောက်တစ်ယောက်ရဲ့ဒေးသွားပြီးနောက်တစ်ယောက်ကျော်တို့တဲ့အရင်ပြေးသွားတယ်ဘယ်တော့ပြေးသွားလဲတော့မသိဘူး။အခုလက်ရှိကတော့ကျော်တို့နှစ်ယောက်ပြေးလာ။ကျန်တဲ့ရေဘော်တွေကဂျင်းမဲ့လူတွေကြီးပဲ။မိမရှိတဲ့လူတော့ဂျင်းမဲ့လူတွေကြီးပဲ။လက်မြေကိုလက်ပြကူပြီးပြေးလာတာကျော်တို့တွေက
။မြန်မာစီဆွေရကတော့မြန်မာနိုင်ငံစစ်တပ်အတွင်းမှာအသက်မပြည့်သေးတဲ့ကလေးစစ်သားလုံးဝမရှိတဲ့အကြောင်းမကြကနာညင်းဆုပ်ခဲ့ဘူးပါလေ။ဒါပေမဲ့လည်းလူခွင့်ရေးအဖွဲ့တွေကတော့မြန်မာစစ်တပ်ဟာအသက်မပြည့်သေးတဲ့ကလေးငယ်တွေကိုစစ်တပ်ထဲမှာတပ်သားတွေအဖြစ်အများအပြားထောင်ထဲချီစုဆောင်းထားတဲ့အကြောင်းမကြကနာပြောဆိုလို့ရှိပါတယ်။အခုခမာယာ964ကနေထွက်ပြေးလွတ်မြောက်လာတဲ့ကိုစီယာအောင်ကတော့စစ်တပ်ထဲမှာအမှုထမ်းနေတဲ့တပ်သားတွေအကြားကလေးစစ်သားတွေရှိမရှိဆိုတာနဲ့ပတ်သက်လို့အခုလိုပြောပါတယ်။
73-74လောက်တောင်ရှိတယ်။တပ်သားမှာအခုတင်နေစင်လာတဲ့ကောင်လေးတွေရပြီးလို့ချင်းအားလုံးအရင်လက်ရှိရဆိုလို့ချင်းအယောက်40ကျော်နီးပါးလောက်တော့ရှိတယ်တက်တွင်းမှာလူ100ကျော်ကျော်100နဲ့ဟိုဆက်လောက်ပဲရှိတယ်9ယောက်လောက်အခုဟိုဆက်ကျော်တော့ဒီမနေ့လာတော့တော်တော်လေးကိုအန္တရာယ်ရှိနေတယ
်ရခိုင်ပြည်နယ်ဘူးသီးတော်မြို့နယ်ခမာယာ964မှာအမှုထမ်းခဲ့ပြီးမကြသေးခင်သတင်းပတ်တွေအတွင်းကဘင်္ဂလားဒေ့ရှ်နိုင်ငံနယ်ခြားကိုထွက်ပြေးလွတ်မြောက်လာတဲ့တပ်သားကိုစီယာအောင်ပြန်လည်ပြောပြခဲ့တာဒီပါခင်ဗျာ